တော်ရရှိမှာခင်ဗျာမကြခင်ကြောက်ရွံ့တဲ့မဲ့မုတ်တုံကာလအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ညာဒုက္ခသည်တွေအတွက်အဆိုးဝါးဆုံးတဘာဝဘေးဒုက္ခရင်ဆိုင်နိုင်ရခြင်းရှိတဲ့အတွက်ကြောင့်ကြိုတင်ကာကွယ်ရေးအစီအစဉ်တွေတည်တည်ချာချာလုပ်ဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကသတိပေးတိုက်တွန်းလိုက်ပါတယ်အခုနောက်ဆုံးအခြေအနေမှာလည်းဆိုက်ကလုန်းမုန်နဲ့အန်ဒီရဲ့ကြောက်ရွံ့နိုင်တဲ့အန်ဒီရဲ့ကနေဒုက္ခသည်တွေအကာအကွယ်မဲ့ဖြစ်နေစေပဲဆိုပြီးတော့အေဂျင်စီအရာရှိတဦးကဆိုပါတယ်ရိုက်တာရဲ့သတင်းဆောင်မကိုအခြေခံပြီးတော့မတ်အင်ဂျင်နိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံကယာယီစခန်းတွေမှာနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာမကြခင်ကြောက်ရွံ့တော့မဲ့မုတ်တုံမိုးရာသီကြောင့်ဘေးအန္တရာယ်အသစ်တွေထပ်ပြီးရင်ဆိုင်ရဖို့ရှိနေပါတယ်။မြေပြိုကျမှုအန္တရာယ်ရှိနေတဲ့နေရာတွေမှာဒုက္ခသည်အများစုနေထိုင်နေရတာကြောင့်သူတို့ရဲ့ဘေးကင်းလုံခြုံရေးအပေါ်မှာစိုးရိမ်မှုတွေတိုးလာနေတာပါ။မတ်ဆောက်တဲ့တောင်ဆောင်းတွေနဲ့ရေလွှမ်းမိုးလေးရှိတဲ့ဂျိုင်ဝမ်းတွေမှာခိုင်ခန့်မှုမရှိတဲ့ဝါးတွေနဲ့ကာယံကြီးဖြစ်တယ်လို့ပြန့်ကျဲတိဆောက်ထားတဲ့တဲအိမ်တွေမှာဒုက္ခသည်တွေနေနေကြတာပါ။မုတ်တုံရာသီကာလတွင်ဒုက္ခသည်တွေရင်ဆိုင်ရဖို့ရှိတဲ့လေတိုက်နှုံပြင်းထန်ပြီးမိုးကြီးမဲ့အခြေအနေစရဖြစ်လာနိုင်ခြင်းရှိတဲ့သဘာဝဘေးအန္တရာယ်ဒါမှမဟုတ်ပြဿနာတွေကိုအချိန်မီကာကွယ်တားဆီးနိုင်ဖို့အစီအစဉ်တွေကိုကြိုတင်ချမှတ်ဆောင်ရွက်တင်ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီအရာရှိအက်ဒဝတ်ဘန်ဆန်ကအခုလိုပြောပါတယ်
We should absolutely mentally and operationally plan for the worst case scenarios in terms
of သွားစုံဖြစ်ကြီးဖြစ်လာနိုင်တဲ့စိန်ခေါ်မှုကြီးနဲ့ရင်ဆိုင်ရနိုင်တာကိုဒါကိုကင်တွယ်နိုင်မဲ့ပြည်စုံတဲ့အစီအစဉ်ကိုတည်တည်ချာချာဆီစဉ်တင်ပါတယ
်အဓိကအစိုးရင်ရဆုံးအချက်ကတော့ cyclone မုန်တိုင်းကြားရောက်လာမယ်ဆိုရင်ဒုက္ခသည်တွေအတွက်ရည်ကြီးတာမြေပြိုတာစတဲ့အန္တရာယ်တွေကနေအကာအကွယ်မဲ့ဖြစ်နေကြောင်းဘန်ဆန်ကဆိုပါတယ
် The one unknown quantity and this is perhaps the most concerning thing
အတိုင်းအတာပမာဏမသိနိုင်တဲ့အပြင်အစိုးရရဆုံးကိစ္စကတော့ဆိုင်ကလုန်းမုန်တိုင်းပဲဖြစ်ပါတယ်တကယ်လို့ဆိုင်ကလုန်းမုန်တိုင်းသာကြောက်ရွံ့ခဲ့မယ်ဆိုရင်နောက်ထပ်ပြဿနာတစ်ပြိုင်နက်ရှိလာမယ်ဆိုတာသိသာထင်ရှားပါတယ
်2019ခုနှစ်ဩဂုတ်လကတည်းကမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးဟာဘင်္ဂလားဒေ့ရှ်ဘက်မှာရှိနေတာပါ။ကြက်တဲပြစ်သိမ့်နေတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်နေကြတယ်လို့စာနယ်ဇင်းကရေနဲ့ဆေးဝါးကုသမှုစတဲ့အခြေခံလိုအပ်ချက်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေါ်မှာပဲမှီခိုနေကြရတာဖြစ်ပါတယ်။တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးနဲ့ဒုက္ခသည်အကျက်တဲစားတဲ့နိုင်ငံတကာအတွေ့အကြုံအများအပြားအရင်ကတည်းကရှိခဲ့ဘူးတဲ့ဘန်ဆန်းကတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကအခြေအနေတွေဟာအရင်ကသူကြုံတွေ့ခဲ့ရတဲ့အခြားနိုင်ငံကအခြေအနေတွေနဲ့နှိုင်းယှဉ်ရင်အလွန်ကိုခက်ခဲရှုပ်ထွေးတယ်လို့ပြောပါတယ
်။ I've been doing this work since 2002as compared to
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီမှာကျွန်တော်2002ခုနှစ်ကတည်းကစပြီးအလုပ်လုပ်ခဲ့တာပါ။အာရှမှာဆူနာမီဖြစ်ပြီးချင်းအခြေအနေဟီတီမှာလှုပ်ခဲ့တဲ့ငလျင်ဒီရေနိုင်ငံကလက်ခံထားတဲ့မာလီဒုက္ခသည်အကြက်တဲစတာတွေနဲ့နှိုင်းယှဉ်မယ်ဆိုရင်ကျွန်တော်ကင်တွယ်ဖြစ်ရှင်းခဲ့ရတဲ့ကိစ္စတွေလည်းအခုရိုဟင်ဂျာအကြက်တဲဟာအလွန်ကိုရှုပ်ထွေးခက်ခဲလာပါတယ်
။နိုင်ငံမဲ့ဖြစ်နေတဲ့ရိုဟင်ဂျာလူဦးရေစုစုပေါင်း2,000ရှိနေပြီးအဲ့ဒီတဲကတန်းတန်းဟာမြန်မာနိုင်ငံထဲမှာဖြစ်ပြီးနောက်ထပ်တန်းတန်းတွေကတဝက်ကျော်ဟာဘင်္ဂလားဒေ့ရှ်မှာရှိနေပြီးကျန်တာတွေကတော့အိန္ဒိယ၊မလေးရှားစတဲ့နိုင်ငံတွေမှာရောက်ရှိနေတာပါ။သူတို့အခြေအနေကိုကူညီဖြေရှင်းဖို့ပုံရဟမင်းကြီး Francis ဦးဆောင်တဲ့နိုင်ငံတကာညီလာခံတရက်ကိုဒီနေ့အတွင်းကျင်းပဖို့ရှိတယ်လို့လည်း Vatican နန်းတော်ကသတင်းထုတ်ပြန်ထားပါတယ်။ဒီတော့တွင်မှာပဲ USAID American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေး Agency အာရှဒေသဆိုင်ရာအုပ်ချုပ်ရေးမှူး Mark Green ဟာသူ့ရဲ့အာရှဒေသခီးစဉ်တွင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုမနေ့တနင်္လာနေ့ကရောက်ရှိခဲ့ပြီးဒီကနေ့မှာတော့နေဆက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့အခြေအနေကိုတွားရောက်ကြည့်ရှုမှာပါ။မြန်မာနိုင်ငံကိုတော့မေလ18ရက်နေ့မှာ Mr. Green ရောက်ရှိမှာဖြစ်ပြီးရိုဟင်ဂျာဒုက္ခသည်တွေထွက်ခွာလာတဲ့ရခိုင်ပြည်နယ်အရေးကိုမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်ပါတယ်ရှင်။